မြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဆိုတာဟာရိုဟင်ဂျာတွေဌာနေပြန်ရေးအစီအစဉ်အောင်မြင်ဖို့တော်ချက်ဖြစ်ကြောင်းနဲ့တိုင်းရင်းသားတွေပေါ်စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအဆုံးသတ်စေမှာဖြစ်တဲ့အကြောင်းဂျနီဗာလူခွင့်ရေးညီလာခံမှာလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကတော့တနင်္လာနေ့ကတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဘက်လိုက်ပြီးဓမ္မဒိဋ္ဌာန်မကျတဲ့အတွက်ကန့်ကွက်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်မန်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင
်စက်တင်ဘာလ9ရက်နေ့ကနေ28ရက်နေ့ထိကျင်းပနေတဲ့42ကြိမ်မြောက်ဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကသူ့ရဲ့အစီရင်ခံစာကိုတင်သွင်းခဲ့တာပါနိုင်ငံတကာဥပဒေကိုမြန်မာကဆက်လက်ပြီးကြဲကြဲပြန့်ပြန့်ချိုးဖောက်နေတဲ့အပြင်ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတိုင်းသားလူနည်းစုတွေကိုအလွန်ရက်စက်တဲ့နီလန်းတွေတုံးပြီးဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအချက်လက်အထောက်အထားတွေနဲ့ရန်ဟီလီကညီလာခံမှာ15မိနစ်နီးပါးကြာတင်ပြခဲ့ပါတယ်ဒီနေ့အစီအစဉ်ခန်းစာဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နှစ်နှစ်အကြာမှာဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအခြေအနေဟာအန်ဒီရဲ့အလွန်ရှိနေသေးကြောင်းရဟီလီကအခုလိုတင်ပြခဲ့ပါတယ်
။ Myanmar has done nothing.to dismantle the system of violence and persecution and the Rohingya
refugee. အကြမ်းဖက်နှိပ်စက်တဲ့စနစ်ကိုတစစီဖျက်သိမ်းဖို့ဆိုတဲ့လုပ်ရမျိုးမြန်မာကဘာမှဆောင်ရွက်တာမျိုးမရှိပါဘူး။ရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေအတွက်လည်း2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်ဖိနှိပ်မှုတွေမတိုင်ခင်ရှိခဲ့တဲ့အခြေအနေအတိုင်းရင်ဆိုင်နေရဆဲဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ညှင့်ပယ်ခံရတာအပြင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့အစည်းဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပါအဝင်ပုံမှန်ဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရိုဟင်ဂျာတွေရင်ဆိုင်နေရပါတယ်
။ရခိုင်ချင်းပြည်နယ်တောင်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေရမှာစစ်တပ်ကလက်နက်ကြီးတွေတုံးပြီးပစ်ခတ်တာရဟတ်ရင်သုံးတိုက်ခိုက်တာတွေကြောင့်အရက်သားတော်များများသေဆုံးခဲ့ပြီးထောင်ပေါင်းများစွာစစ်ပေးဒုက္ခသည်တွေဖြစ်ထွက်ပြေးခဲ့ရတယ်လို့ရန်ဟီလီကအစီရင်ခံတင်ပြသွားပါတယ်။အထူးသဖြင့်ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်တပ်ကပိတ်ပင်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်။
My belief is unwavering that accountability is necessary for the country as a whole. ဒီလိုမျိုးတွေကို
အရေးယူအပြစ်ပေးနိုင်ရေးဟာတနိုင်ငံလုံးအတိုင်းအတာနဲ့အရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဒါအပြင်ဌာနေပြန်နိုင်ရေးအစီအစဉ်အောင်မြင်ဖို့အဓိကတော့ချက်လည်းဖြစ်ပါတယ်။တိုင်းရင်းသားလူနည်းစုတွေကိုမြန်မာစစ်တပ်ကညှဉ်းပန်းနှိပ်စက်မှုတွေကိုလည်းအဆုံးသတ်စေမှာပါ
။ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မိုးထွန်းကတော့ရန်ဟီလီရဲ့အစီရင်ခံစာဟာဗက်လိုက်မှုရှိပြီးစေတနာမှန်မှန်တဲ့အပြင်ဓမ္မဒိဋ္ဌံမကျတဲ့အတွက်ကန့်ကွက်ကြောင်းလူခွင့်ရေးကောင်စီညီလာခံမှာပြောသွားပါတယ်။ဒါ့အပြင်ဘလို့လူခွင့်ရေးချိုးဖောက်မှုမဆိုမြန်မာအစိုးရအနေနဲ့တီးခံမှာမဟုတ်ဘဲအရေးယူသွားမှာဖြစ်တယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ်။
Myanmar is zero tolerance to any violation of human rights and any form of violence especially
ဘလို့လူခွင့်ရေးချိုးဖောက်မှုမဆိုအထူးသဖြင့်ကလေးတွေအမျိုးသမီးတွေနဲ့အကာအကွယ်မဲ့တဲ့သူတွေပေါ်ဘယ်လိုအကြမ်းဖက်မှုမျိုးမဆိုမြန်မာအစိုးရကလုံးဝတီးခတ်မှာမဟုတ်ပါဘူ
းဥရောပတမကကတော့မြန်မာနဲ့ပတ်သက်လို့ပြက်ပြက်သားသားဖိအားပေးပြောဆိုသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေချိုးဖောက်တဲ့ပြစ်မှုကျူးလွန်သူတွေကိုဥပဒေနဲ့အညီအရေးယူအပြစ်ပေးနိုင်ရေးအရေးတကြီးလိုအပ်နေပြီးဒီအတွက်လုံခြုံရေးကောင်စီအနေနဲ့မြန်မာကိစ္စကို ICC နိုင်ငံတကာရာဇဝတ်ခုံရုံးလွှဲပြောင်းပေးဖို့ဥရောပတမကကိုယ်စားလှယ်ကအခုလိုပြင်းပြင်းထန်ထန်တိုက်တွန်းသွားပါတယ
် Recall the authority of the Security Council to refer the situation in Myanmar to the International Criminal Court
လုံခြုံရေးကောင်စီကတာဝန်ရှိသူတွေအနေနဲ့မြန်မာကိစ္စကို ICC ရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်ဒါအပြင်မြန်မာအစိုးရအနေနဲ့လည်းနိုင်ငံတကာတရားစီရင်မှုကိုလက်ခံသင့်ပြီး ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်ဖြစ်တဲ့ Rome Statute မှာအဖွဲ့ဝင်အဖြစ်ပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းဥရောပသမဂ္ဂအနေနဲ့ထပ်မံတိုက်တွန်းပါတယ
်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ဘက်ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနယ်မြေရှင်းလင်းရေးကောင်စီအောက်မှာရွေကျက်ရှိရှိဖိနှိပ်ခဲ့တဲ့လူမျိုးတုံးတက်ပြတ်မှုဖြစ်ရဟာနှစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့မြန်မာဘက်ကတာဝန်ယူဆောင်ရွက်တဲ့ကိစ္စဘာမှမရှိသေးဘူးလို့ညီလာခံမှာထောက်ပြပြောဆိုသွားပါတယ
် First has Myanmar stopped violence against the Rohingya the answer is no even the use of incommunicado detention
ကိုမြန်မာဘက်မှူးတွေကရပ်တန့်အောင်မြန်မာဘက်ကလှုံ့ဆော်ခဲ့ပြီးပြီလားမေးရင်မလုပ်ဘူးလို့အဖြေထွက်ပါတယ်မြန်မာစစ်တပ်ဟာတီးတန့်ထိန်းသိမ်းရေးစခန်းတွေမှာလူတွေကိုနှိပ်စက်သေဆုံးတဲ့အထိချုပ်နှောင်မှုစတာတွေကိုဆက်လက်ကျူးလွန်နေဆဲဖြစ်ပါတယ်။ဒုတိယချက်ကရာဇဝတ်မှုကျူးလွန်သူတွေကိုမြန်မာအစိုးရဘက်ကထိရောက်တဲ့အရေးယူမှုတွေတရားဥပဒေနဲ့အညီ တည်တည်ချာချာထိထိရောက်ရောက်ဆောင်ရွက်ခဲ့ပြီးပြီဒါလို့မေးမလုံဆောင်သေးဘူးလို့ပဲဖြေထွက်ပါတယ်ဒီလိုရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအာဏာပိုင်တွေဘက်ကလုံခြုံနိုင်ခြင်းဒါမှမဟုတ်လုံဆောင်လိုခြင်းမရှိဘူးဆိုတာတန်တရားဖြစ်ဖို့တောင်မလိုပါဘူးဒါကြောင့်နိုင်ငံတကာဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့အမြန်ဆုံးလုံဆောင်သင့်ပါတယ်
အခုဒီကနေ့အင်္ဂါနေ့မှာတော့ FFM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုလူ့ခွင့်ရေးကောင်စီညီလာခံမှတင်သွင်းမှာဖြစ်ပါရဲ့ရှင်